CNLD ဆိုရရဲ့ရည်ရွယ်ချက်တွေထဲမှာပြည်သူယုံကြည်တဲ့နိုင်ငံဝန်ထမ်းပေါ်ထွက်လာရေးလဲပါဝင်ပါလေ။ကျင်းဝင်တိတ်ခါရှိပြီးဗလိုက်မှုကိရှိတဲ့နိုင်ငံဝန်ထမ်းဟာဒီမိုကရေစီရဲ့ကျော်ရုံမှန်တိုင်ဖြစ်တယ်လို့ဒေါ်စန်းစုကြည်ကဆိုပါတယ်။နိုင်ငံဝန်ထမ်းစွန့်ရီတုံးပြစ်ပြီးစွန့်ဆောင်ရေးရှိတဲ့ဝန်ထမ်းကိုအရေးချင်းအလိုက်ရာထူးတုံးမြင့်ကတင့်တင့်နဲ့လစာရရှိအောင် NLD အစိုးရကကြိုးပမ်းမယ်လို့ဆိုပါတယ်။လွန်ခဲ့တဲ့ဇူလိုင်လကထုတ်ဝေတဲ့နိုင်ငံဝန်ထမ်းပြုပြင်ပြောင်းလဲမှုဆိုင်ရာမဟာဗျူဟာလင်းတဲ့စီမံကိန်းစာရမှာပြောပြထားတာဖြစ်ပါတယ်။စာရအတွက်မင်းများစုံစမ်းတဲ့အခါအလုတ်ခွေမှာလက်ပေးလိုက်ယူရှိတယ်လို့ဝန်ထမ်းအများစုကဝန်ခံကြပါတယ်။လက်ယူတာဟာလစာမလုံလောက်လို့ဖြည့်ရှင်းတဲ့နည်းဖြစ်တာမို့အနည်းအချင်းလောက်လက်ယူတာဟာလျော်ကန်သိမြတ်တယ်လို့ယူဆတဲ့ဝန်ထမ်းတွေလည်းရှိပါတယ်။ဝန်ထမ်းအနေနဲ့လုတ်ပေးရမယ့်တာဝန်ရှိပြီမယ်ငွေရမှလုတ်ပေးတာတွေရှိတယ်လို့ဝန်ထမ်းအများစုကယူဆပါတယ်။ဒါကြောင့်ဥပဒေအရာရှိတရားသူကြီးနဲ့ရဲတပ်ဖွဲ့ဝင်ကိုလက်ပေးရမယ်လို့ပြည်သူတွေဘက်ကမျှော်လင့်ထားပြီးမယ်။တရားမျှတမှုရလိမ့်မယ်လို့မျှော်လင့်သူကတော့နေပါတယ်တဲ့
။နိုင်ငံဝန်ထမ်း9သိန်းလောက်ရှိတယ်လို့မဟာဗျူဟာစီမံချက်စာတမ်းမှာဖော်ပြပါတယ်။ရတဲ့လစာဟာမိသားစု3စရိတ်မလုံလောက်လို့အဂတိလိုက်စားမှုဖြစ်ရတာလို့စာတမ်းဖြည့်ဆိုသူ60ရာခိုင်နှုန်းကယုံကြည်ပါတယ်။လာသာတိုးမြင့်ပေးရင်အဂိလိုက်စားမှုရော့သွားလိမ့်မယ်လို့စာရန်ဖြည့်ဆိုတဲ့ဝန်ထမ်း80ရာခိုင်နှုန်းကယုံကြည်တယ်လို့လည်းဖော်ပြထားပါတယ်။ဒါပေမဲ့2023မှာပြဋ္ဌာန်းတဲ့နိုင်ငံဝန်ထမ်းဥပဒေမှာတက်မတော်သားနဲ့ရဲတပ်ဖွဲ့ဝင်ကိုနိုင်ငံဝန်ထမ်းလို့မသတ်မှတ်ပါဘူး။ဒါကြောင့်ပြုပြင်ရေးလုပ်ရမယ့်ဝန်ထမ်း9သိန်းမှာစစ်သားနဲ့ရဲမပါဝင်ပါဘူး။နိုင်ငံဝန်ထမ်းတွေရှိတဲ့ဌာနကိုစစ်ဘူတွေပြောင်းရွှေ့အုပ်ချုပ်တဲ့ဒလိအကြောင်းကိုလည်းပေါ်ပြထားတာမတွေ့ရပါဘူးဝန်ထမ်းအများစုကတော့အရေးချင်းကိုအခြေခံတဲ့ယာတူးတိုးမြင့်မှုကိုသာလိုလားကြပါတယ
် NLD ဆိုရဲတက်တန်းနှစ်နှစ်မှာထူးချွန်ပွဲသူစိတ်ချင်းပြင်ခါရတဲ့နိုင်ငံဝန်ထမ်းနှစ်သိန်းကျော်ရှိကြောင်းသိရပါတယ်ဒီကာလမှာတတ်မှတ်ထားတဲ့အရေးချင်းနဲ့ကိုက်ညီတဲ့ဝန်ထမ်း9600ကိုနိုင်ငံ55နိုင်ငံကိုပညာသင်စေလွတ်နိုင်ခဲ့တယ်လို့သိရပါတယ်2019က2020အထိဖြစ်တဲ့လင်းနေမဟာဗျူဟာစီမံချက်အကောင့်ထဲပေါ်တဲ့အနေနဲ့ပြည်သူဝန်ထမ်းအကယ်ဒမီကို2019မှာဖွင့်လှစ်ပါတယ်ဝန်ထမ်းကိုရေးယူရမှာစာရေးပြီးသတိပေးမှုနှစ်တိုးလာစာရက်ဆိုင်မှုယာတုတုံးမှုရက်ဆိုင်မှုယာတုအဆင့်ကြော့ချမှုယာတုမှာထုတ်ပယ်မှုစသဖြင့်ဝန်ထမ်းဥပဒေအရအပြစ်ပေးတာများပါတယ်ဒီနည်းနဲ့ပညာရေးဝန်ထမ်းတထောင်ကျော်ကိုနှစ်နှစ်အတွင်းအရေးယူနိုင်ခဲ့ကြောင်းသိရပါတယ်ဝန်ထမ်းအပြစ်ကထုတ်ပေတာဟာအမြင့်ဆုံးပြစ်ဒဏ်ပေးမှုဖြစ်ပါတယ
်ဒီနှစ်ကစပြီးဝန်ထမ်းတဦးရဲ့အနေဆုံးလစာဟာကျပ်တသိန်းခွဲနီးပါးဖြစ်သွားပြီးအရာရှိတဦးရဲ့အမြင့်ဆုံးလစာက9သိန်းခွဲဖြစ်လာပါတယ်တရားလွှတ်တော်ချုပ်ယုံရဲ့2019အစီရင်ခံစာအရဆိုရင်ဝန်ထမ်းရဲ့အနေဆုံးလစာဟာတသိန်း2000ရှိခဲ့လို့ကျပ်2000ကျော်တိုးလာတဲ့သဘောပါပဲတရားလွှတ်တော်ချုပ်ယုံကအရာရှိတွေဟာအနည်းဆုံးကျပ်38000ကအမြင့်ဆုံး9သိန်းအထိရကြပါတယ်။ NLD အစိုးရလက်ထက်မှာအမြင့်ဆုံးဝန်ထမ်းလာစာကို9သိန်းခွဲအထိတိုးလိုက်ပါတယ်။ဒါပေမဲ့လုံလုံးစင်မှာတော့ဘာမှမပြောင်းလဲပဲလက်စားနေကြတော့မှာပဲ။အကြီးကဲတွေကလည်းစစ်ဘူဟောင်းနေတယ်လို့ရှေ့နေကြီးဦးကြည်မြင့်ပြောတာကိုလွန်ခဲ့တဲ့မတ်လ28ရက်ထုတ် 70 နေ့စဉ်မှာဖော်ပြပါတယ်။တရားသူကြီးချုပ်ဟာလည်းစစ်ဘူဟောင်းဖြစ်ပါတယ်။
ဒီတော့ရာထူးဝင်အဖွဲ့ကထုတ်ပြန်တဲ့2019က2020အထိဖြစ်တဲ့နိုင်ငံဝန်ထမ်းပြုပြင်ပြောင်းလဲရေးဆိုင်ရာမဟာဗျူဟာစီမံချက်ဟာရွေးချက်ကြီးမားတဲ့နှစ်တူစီမံကိန်းဖြစ်လို့လက်တွေ့အကောင့်ထဲပေါ်ဖို့ကက်ကဲနိုင်ပါတယ်။ Federal Democratic ပြည်ထောင်စုမြန်မာနိုင်ငံတော်ပေါ်ထွန်းရေးကိုရည်မှန်းပြီးနိုင်ငံဝန်ထမ်းအုပ်ချုပ်မှုပုံစံတစ်ခုတည်ထောင်မယ်လို့ဆိုပါတယ်။ဘဟုချုပ်ကိုင်မှုလျော့ထားတဲ့ Federal စနစ်နဲ့ကိုက်ညီမဲ့ပြောင်းလဲနိုင်မှုအတိုင်းအတာကိုလေ့လာသုံးသပ်မယ်လို့လည်းဆိုပါတယ်။နောက်တော့ဘဟုချုပ်ကိုင်မှုလျော့ထားတဲ့အုပ်ချုပ်မှုပုံစံကိုမြင့်တင်ပေးနိုင်မဲ့မူဝါဒစာရန်ကိုလည်းပြုစုရမယ်လို့ဖော်ပြထားပါတယ်။ဝန်တန်းရွေးချယ်ခံတမ်းမှုယာရုတိုးမြင့်မှုပြောင်းရွှေ့မှုကိစ္စတွေကိုဘဟုချုပ်ကိုင်မှုလျော့တဲ့အတွေ့တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာဖြစ်ပေါ်လာမဲ့မတူညီတဲ့အခြေအနေတွေကိုစမ်းစစ်ပြီးရှေ့ဆက်ရမယ့်လုပ်ငန်းစဉ်တွေကိုချမှတ်ရမယ်လို့ဆိုပါတယ်။စစ်တပ်နဲ့ရဲအဖွဲ့မပါတဲ့ဝန်ထမ်းလောကကိုပြုပြင်ပြောင်းလဲလိုက်ယုံနဲ့ Federal စနစ်ပေါ်လာမှာမဟုတ်ပြီနဲ့ ဘဟုချုပ်ကိုင်မှုရော့ချရေးအတွက်ပြင်ဆင်ထားတာကတော့မမဘူးလို့ပြောနိုင်ပါသေး။ဆေးအနာရှင်လက်အောက်မှာနှစ်ပေါင်းများစွာအသုံးချခံခဲ့ရတဲ့အဂတိလိုက်စားမှုအလွန်များတဲ့ဝန်တန်းလောကပြုပြင်ပြောင်းလဲရေးဟာအချင်းကြာမှာမှု NLD ပါတီရေရှိအာဏာရတဲ့အပေါ်မှာလည်းမူတည်နိုင်ပါလိမ့်မယ်ခင်ဗျာ။